တကဘာလုံးမှာကိုဗစ်ကရောဂါပိုကူးဆက်ခံသူစုစုပေါင်း224တက်သမ3တန်းရှိပြီးတော့ရောဂါပိုးကြောင့်သေဆုံးတဲ့ရေအတွက်ဟာ4တက်သမ6တန်းရှိသွားပြီလို့ John Hopkins Coronavirus ရောဂါပိုးဆိုင်ရာဌာနကအခုတနင်္ဂနွေနေ့မနေ့စောပိုင်းမှာထုတ်ပြန်ပါတယ်။ဒါ့အပြင်တကဘာလုံးမှာကိုဗစ်ရောဂါပိုးကာကွယ်ဆေး5တက်သမ9တန်းထိုးနှံပေးခဲ့ပြီလို့လည်းဖော်ပြပါတယ်။အသက်12နှစ်ကနေပြီးတော့15နှစ်အရွယ်ထိကလင်းငယ်တွေကိုကာကွယ်ဆေးထိုးနှံပေးဖို့အစီအစဉ်တစ်ရပ်ကိုဗြိတိန်နိုင်ငံအနေနဲ့အခုသတင်းပတ်တွင်မှကြေညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့လူကြီးရဲ့90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးထိုးနှံပေးခဲ့ပြီလို့ဂျပန်ဆူရကပြောပါတယ်။အခုစက်တင်ဘာလကုန်ကျရင်တော့ကာကွယ်ဆေးထိုးပြီးတဲ့ပမာဏက60ရာခိုင်နှုန်းအထိဖြစ်လာလိမ့်မယ်လို့မျှော်မှန်းထားတဲ့ကြောင်းဂျပန်စီးပွားရေးဝန်ကြီးယာစုတိုရှိနီရှိမူရာကရုပ်သံအင်တာဗျူးတစ်ခုမှာပြောပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးတင်းမာမှုတွေကြားမှာပဲ COVID-19 တတိယလှိုင်းကိုရင်ဆိုင်တိုက်နေရပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီးရင်ရဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ခံသူ4သိန်းကျော်ရှိပြီးတော့သေဆုံးသူက16,000ကျော်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီအရွေအတွက်ထပ်ပိုးပြီးတော့များနိုင်တယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကခန့်မှန်းကြပါတယ်။မြန်မာအင်းကြီးချင်းအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်မှာတော့အခုတနင်္ဂနွေနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်ခံသူ1089ရှိတာမို့လို့စုစုပေါင်းအဲ့ဒီပြည်နယ်မှာရောဂါကူးစက်ခံသူက9,000ကျော်သွားပြီလို့ The Times of India ကရေးပါတယ်။ဂျိုဟော့ပ်စကင်းစစ်တပ်သူရဲ့ကိန်းဂဏန်းအရဆိုရင်တော့အိန္ဒိယတနိုင်ငံလုံးမှာကိုဗစ်ကူးစက်သူက 33.2 တန်းရှိပြီးတော့သေဆုံးသူကတော့4,400ကျော်ရှိပါတယ်ခင်ဗျာ။